ပြီးခဲ့တဲ့ရွေးကောက်ပွဲမှာပေါ့နော် NLD ပါတီကနေရာအများစုနိုင်ရခဲ့တယ်ဒီအစိုးရအဖွဲ့ကိုလည်းတပါတီတရပဲဦးဆောင်ဖွဲ့ဝင်ရတယ်လွှတ်တော်ထဲမှာဆိုလည်းနေရာအများစုက NLD လွှတ်တော်ကိုယ်စားလှယ်တွေပဲရှိနေမှာပေါ့လေအစိုးရဖွဲ့ဖို့အတွက် NLD အနေနဲ့ဗာဒီမြန်လက်တော်ပြင်ဆင်ထားမျိုးရှိပါသလဲခင်ဗျအ
စိုးရလုပ်ငန်းတွေကိုတင့်တော်တဲ့ပုံကိုယ်တွေရွေးဖို့အတွက်တော်ဆန်းစီရောကျွန်တော်တာဝန်ရှိတဲ့ပုံကိုယ်တွေရောညှိနှိုင်းပြီးတော့တင့်တော်တွေရွေးနေပါရွေးတယ်ဆိုပေမဲ့တော်တော်ကိုအရေးအတွက်ကများတယ်ဘယ်လိုများတယ်ဆိုလို့ရှိရင်ပထမဆုံးလွှတ်တော်စမယ်ဆိုရင်လွှတ်တော်ဥက္ကဋ္ဌတွေ၂ယောက်ဒုတိယဥက္ကဋ္ဌတွေ၂ယောက်သမ္မတယူဝဲနဲ့ယူရိုင်းအတူတူပေါ့ကျွန်တော်တို့ဘက်ကသမ္မတဒုတိယသမ္မတ၂ယောက်တင်ရမယ်တိုင်းတဲ့ပြည်ရဲ့တည်တည်မှာဝင်ရုပ်တွေလွှတ်တော်ဥက္ကဋ္ဌတွေဒုတိယဥက္ကဋ္ဌတွေရွေးရမယ်ဆိုတော့အမတန်ကိုခက်ခဲတဲ့တာဝန်ပေါ့အဲ့တော့ဒီဥစ္စာကိုတော်ဆန်းစီလည်းအမျိုးမင်းကြီးကြီးနဲ့ကျွန်တော်တို့ဒေါက်တာဇော်မြင့်မောင်တို့ဦးဝင်းမြင့်တို့ကျွန်တော်တို့ကလည်းပိုင်းအောင်ပြီးတော့တင့်တော်တဲ့အချံပေးတဲ့ခါမှာတင့်တက်လျှောက်ပါတဲ့အဖြေရမယ်လို့ယူဆတယ်။ဆိုအပ်ဖွဲ့တဲ့ခါမှာကျွန်တော် NLD ကြီးတဲ့ဖွဲ့မှာမဟုတ်ဘူး။ဒါပေမဲ့တခြားပုဂ္ဂိုလ်တွေတင့်တော်တဲ့ပုဂ္ဂိုလ်တွေလည်းပါမယ်။ပါတဲ့အကြောင်းရင်းကတော့ဒါညီမောင်ဆိုအပ်သဘောမျိုးမဟုတ်ဘဲနဲ့မြေသားပြန်လဲတင့်မြရေးဆိုတဲ့ဘူးနဲ့ရွေးတာဖြစ်မှာမို့လို့ရတဲ့အဖြေကအများစုကကျေနပ်စရာကောင်းတဲ့အဖြေဖြစ်ပါလိမ့်မယ်
။တိုင်းသားပါတီကြီးတွေကတိုင်းသားကိုယ်စားလှယ်တချို့လည်း NLD အစိုးရအဖွဲ့တော်မှာပါလာနိုင်တဲ့အလားအလာရှိရပါဘော
။အလားအလာများပါတယ်ခင်ဗျ။
အခုလက်ရှိတာဝန်ထမ်းဆောင်နေကြတဲ့ဒီအစိုးရအဖွဲ့တွေကလူတွေရောတချို့တဝက်ပါဝင်လာနိုင်သေးလားဘယ်လိုမျိုးစဉ်းစားထားမျိုးရှိတယ်ခင်ဗျအ
ဲ့ဒါကတော့နည်းနည်းခက်လိမ့်မယ်ဘာကြောင့်ခက်မလဲဆိုလို့ရှိရင်လက်ရှိတာဝန်ထမ်းဆောင်တဲ့အစိုးရအဖွဲ့တွေကပြန်ရွေးခံတဲ့ပုဂ္ဂိုလ်ကလက်ထုတ်စားတော့မရှိဘူးအများစုကရွေးမခံလက်ထုတ်စားမရှိတဲ့နည်းတဲ့ပုဂ္ဂိုလ်တွေကိုထည့်သွင်းစဉ်းစားဖို့ဆိုတာကကျွန်တော်တို့မှာအများကြီးခက်ခဲရှိတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီကြံ့ခိုင်ရေးနဲ့ပါတီနဲ့ကျွန်တော်တို့ဆိုအဓိကပြန်ပက်တွေကိုဒါမဲ့တိုင်းရင်းသားဖြစ်တဲ့ဒီကြောက်ကောင် SNL တို့တော့ရခိုင်ရဥရေးတောင်းလို့ဆိုတာအစင်ဆက်လက်တွဲခဲ့တယ်ဆိုတော့ဒီတိုင်းရင်းသားပါတီတွေကပုံကိုယ်တွေကပို့ပြီးတော့အလားလာကောင်းတယ
်။လက်ဖြန်ဆိုလို့ရှိလို့ရှင်ပေါ့နိုင်ငံတော်သမ္မတအပါအဝင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့ဂျွန်ဆန်းစုကြည်နဲ့တွေ့ဆုံကြမယ်ပေါ့လေနှစ်ယောက်နဲ့တွေ့ဆုံတဲ့အခါမှာဘလို့ရလက်ကောင်းနေရလာနိုင်တယ်လို့အငယ်တို့ညွှန်မန်းထားလဲခင်ဗျ။ရ
ည်ရွယ်ချက်ကနှစ်ခုပေါ့တစ်ခုကတော့မျိုးသားညီညာဆေးရေးကိုမူတည်တဲ့ဆွေးနွေးပွဲတွေလုပ်မယ်။အဲ့လိုဆွေးနွေးတဲ့အခါမှာအခုရွေးကောက်ပွဲအကြောင်းမလို့အစိုးရတစ်ခုကနေတစ်ခုအပြောင်းလဲမှာ transition ပေါ့အဲ့ဒီချော်ချော်မွေ့မွေ့နဲ့အေရှန်ဖြစ်မဲ့ရွေးချက်တွေပါတယ်ဆိုအဲ့ဒီနှစ်ခုဆိုကကအမှန်တန်ကြီးမားတဲ့ရွေးချက်တွေပါဆိုတော့ဒီနှစ်ခုကိုဆင်ပြေသွားမယ်ဆိုရင်တော့ကျွန်တော်တို့အတွက်ကအနာဂတ်နိုင်ငံအတွက်ကအများကြီးအကျိုးရှိမှာ
ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့ဆိုရင်တောင်ဆန်းစုကြည်နဲ့ဒါပထမဆုံးအချိန်နှစ်ယောက်တည်းတွေ့တာပေါ့လေဟိုအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ပေါ့နော်ဆွေးနွေးနိုင်ခြင်းရှိတာဘယ်လိုများမျှော်လင့်လို့ရမလဲ
အတောင်ဆန်းစီကရွေးကောက်ပွဲမတိုင်ခင်ကျွန်တော်တို့အစိုးရတယ်လီဗီရှင်းကနေတရားဝင်လွှင့်တဲ့မိန့်ခွန်းတွေမှာပါပြီးသားတက်မတော်ကိုပြည်သူချင်းနဲ့တက်မတော်ဖြစ်စေခြင်းနဲ့နောက်အနာဂတ်မှာနိုင်ငံတည်ဆောက်ရေးမှာတက်မတော်နဲ့လက်တွဲဖို့အတွက်မျှော်လင့်တော့တက်မတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားတက်မတော်ရဲ့တောင်းဆိုချက်မှာရှိတဲ့ခြံထားချက်တွေကိုကျော်လွှမ်းနိုင်မယ်လို့သူယုံကြည်တယ်။တက်မတော်ဦးသိန်းစင်းနဲ့တွေ့တာကတော့သူကအရင်အစိုးရကပုံကူတာဝန်ရှိတဲ့ပုံကူဖြစ်တဲ့အတွက်ကြောင့်မို့လို့အမျိုးသားညီညွတ်ရေးစီနဲ့ transition ပြီးတော့ကိစ္စတွေမှာသူ့ရဲ့ပူးပေါင်းဆောင်ရွက်မှုတွေသူ့ရဲ့ကုတ်ကဲမှုတွေကျွန်တော်တို့အားကိုးရမှာဖြစ်တယ်လို့ဘုရားမကြီးမရောက်နိုင်တဲ့အတွက်ကြတော့ပို့ပြီးတော့လေးနေတဲ့ဆွေးနွေးပွဲတွေဖြစ်လာနိုင်ကြရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကျွန်တော်မြဝတီမုံစုဘွားကျွေးရဲ့ဤမကြက်တစ်ခု။အဲ့ဒီပြင်ဆင်နိုင်ဖို့ဆိုတာတက်မလို့ကနေပြီးတော့မပါဘဲနဲ့မဖြစ်နိုင်ဘူး။ဒါမှမဟုတ်အဲ့ဒီကိစ္စကိုဒေါန်ဆန်းစုကစိတ်ရှည်ရှည်နဲ့တိခံပြီးတော့မှရည်ရှည်ကြိုးတဲ့ဘုရားမကြီးမရောက်နိုင်ကိုဆွေးနွေးနိုင်မယ်လို့ကျွန်တော်ယုံကြည်တယ်
။အခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တော့ဒေါန်ဆန်းစုကြီးကတက်မရမဖြစ်နိုင်သေးဘူးပေါ့လေ။အဲ့တော့ NLD အများစုရှိမဲ့လွတ်တော်အနယ်ဒီဥဆောင်ဖွဲ့စည်းမဲ့ဆိုရလက်ထက်ကာလအတွင်းမှာပေါ့ဒေါ်ဆန်းစုကြည်သမ္မတဖြစ်လာနိုင်လား
အခုလောလောဆယ်ကတော့ကျွန်တော်တို့မြို့သားလူနယ်ပြည်သူတော်တွေဒုတိယသမ္မတနှစ်ယောက်တင်မယ်ဆိုရင်ကျွန်တော် NLD ပဲဖြစ်ပါမယ်ဆိုတော့ NLD ရဲ့ပဲသမ္မတဖြစ်မှာသို့တော့ခုနဒေါ်ဆန်းကြီးအင်တာဗျူးတွေမှာပြောခဲ့တယ်လို့ဒေါ်ဆန်းကြီးကသမ္မတဘောကနေပြီးတော့ဆိုရကိုကြီးကြပ်ကုတ်ကဲမယ်ကုတ်ကဲရင်းနဲ့မှဂျားတဲ့မှာလိုအပ်တဲ့အချိန်မှာတက်မတော်နဲ့ညှိနှိုင်းတာတွေရှိလိုက်ရှိအချိန်ကြာလာတဲ့မြတ်ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ထိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဘာလို့ဆိုဖရဲအချင်းကဥပဒေမှာအဓိကတော့ချက်ကနှစ်ခု59စာလုံးနဲ့436 59စာလုံးကတော့သူ့တောင်ဆန်းသူကြီးကိုသမ္မတမဖြစ်အောင်လုပ်ထားတယ်436ကလည်းဖွဲ့စည်းပုံအချင်းကဥပဒေမပြောင်းအောင်လုပ်ထားတယ်အဲ့ဒီနှစ်ခုကိုကိုင်းတွေနိုင်မဲ့ကျွန်တော်ယုံကြည်တယ်အဲ့ဒီကိုင်းတွေနိုင်ပြီဆိုတော့တောင်ဆန်းကြီးငါးနှစ်တက်တာမှာကိုသမ္မတဖြစ်လိမ့်မယ်လို့ကျွန်တော်မျှော်မှန်းတယ်တောင်ဆန်းသူကြီးကိုယ်တိုင်ကလည်းကျမကြီးကောင်းတယ်အတိလည်းသတိလည်းအမှန်တန်ကောင်းတဲ့အခါကျတော့ငါးနှစ်တည်းမှာသူသမ္မတဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အကဲဝင်းထင်ခင်ဗျ RFA ကိုအခုလိုမျိုးတွေးဆမြင်မြန်ငယ်ကြကူးဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။
တောင်ဆန်းကြီးချတဲ့လမ်းစဉ်တော်တော်များများကိုရှင်းပြနိုင်တဲ့အခွင့်အရေးရလို့ကျွန်တော်ကျေးဇူးတင်တယ်။